NCA ပြည်ရစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD အစည်းအဝေးကိုဒီကနေ့ထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပတာမှာလက်ရှိနိုင်ငံရေးအခင်းကျင်းဟာ NCA အကောင့်ထဲပေါ်မှုဟာတိုင်းရင်းသားလက်နက်ကိုင်တွေမျှော်မှန်းထားတဲ့လမ်းကြောင်းကနေသွေဖယ်သွားပြီဖြစ်တဲ့အကြောင်း PPSD အဖွဲ့ခေါင်းဆောင်ဗိုလ်ချုပ်ကြီးမူတူစေဖိုကအဖွင့်နှုတ်ခွန်းဆက်စကားမှထည့်သွင်းပြောကြားပါတယ်။သွေဖယ်ရတဲ့လမ်းကြောင်းကိုပြန်လည်တက်မှတ်ဖို့အခြေအလက်ညှိနှိုင်းဖို့လိုအပ်ကြောင်းနဲ့အထူးအစည်းအဝေးကိုလည်းညှိနှိုင်းဆွေးနွေးပွဲအဖြစ်အသွင်ပြောင်းမှဖြစ်ကြောင်းလည်းပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့2018ခုနှစ်အောက်တိုဘာလ15ရက်နေ့ကကျင်းပတဲ့အစိုးရကြံပရောင်းနဲ့တိုင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေပါဝင်တဲ့ထိပ်သီးအစည်းအဝေးပြီးနောက်မှာကရင်မျိုးသားစည်းရုံး KNU နဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS တို့ဟာတရားဝင်နိုင်ငံရေးစီရေးဆိုင်ရာဆွေးနွေးမှုတွေကိုယာယီရက်ဆိုင်ခဲ့တယ်လို့ NCA အဖွဲ့တွေပူးပေါင်းထားတဲ့ငင်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD အစည်းအဝေးဟာလည်းရက်ဆိုင်နေခဲ့တာဖြစ်ပါတယ်ဒီလိုရက်ဆိုင်ပြီးလေးလကြာမြင့်ခဲ့တဲ့နောက်ထိုင်းနိုင်ငံချင်းပိုင်မြို့မှာဒီကနေ့ PPSD အထူးအစည်းအဝေးကိုကျင်းပခဲ့ပါတယ်။ဒီအစည်းအဝေးရဲ့အဖွဲ့နှုတ်ခွန်းဆက်စကားပြောကြားရမှာလက်ရှိနိုင်ငံရေးအခြေအနေကို PPSD အဖွဲ့ခေါင်းဆောင် KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတူစေဖိုးကအခုလိုထည့်သွင်းပြောဆိုပါတယ်
။လက်ရှိနိုင်ငံရေးအခြေအနေအရရောက်ရှိနေတဲ့စီရေအကောင်ပြေပုံမှုလောက်ကြောင်းပါမူလကတော့ရည်မှားထားတဲ့အမျိုးသားတာဝန်ရှိကိုပါကြတာကိုအခွင့်ရေးတွေအမှန်တရားတွေအပြည့်အဝရှိပြီးဒီမိုကရေစီနဲ့ဖက်ဒရယ်စနစ်တို့ကိုအခြေခံတဲ့ပြည်တော်စုကိုရောက်ရှိစေမဲ့လမ်းကြောင်းကနေသူပြည်သွားကြပြီဖြစ်ပါတယ်။တာဝန်မှာတဲ့ဒါကြကြသုံးဆပြပြန်လည်ပြီးစစ်မှန်နိုင်ဖို့အထူးလိုအပ်ပါတယ်။ဒီကလေးတို့လမ်းကြောင်းအပြောင်းလဲဖြစ်ဖို့လိုအပ်လာပြီးဆိုရင်လည်းNCA ပေးထားချက်တွေနဲ့တွေ့ပြီးရရှိနေပဲပါဝင်သူအလုံးအကြမ်းမှာအခြေအနေမိနေဆင်းရဲဖို့လိုအပ်မှာလည်းဖြစ်ပါတယ
်အစိုးရကြံ့မော်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ထိပ်သီးဆွေးနွေးပွဲမကျင်းပမီမှာ KNU နဲ့ RCSS ဥက္ကဋ္ဌ2ဦးကအချက်3ချက်ပါတဲ့စာတစ်စောင်ကိုဒေါ်ဆန်းစုကြည်နဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်စီကိုပေးပို့ခဲ့ကြောင်းနဲ့ဒီစာပါအချက်တွေကို PPSD အဖွဲ့ဝင်တွေအကြားမှာဘုံသဘောရယူဖို့အတွက်ဆွေးနွေးညှိနှိုင်းကြဖို့ကိုလည်းဗိုလ်ချုပ်ကြီးမူတူစေဖိုးကတိုက်တွန်းထားပါတယ်ဒီစည်းဝေးမှာပါဝင်တက်ရောက်ခဲ့တဲ့ RCSS အဖွဲ့ရဲ့အကြံပေးပုဂ္ဂိုလ်ဦးခွန်ဆိုင်က
ဒီနေ့ကတော့ဒီဟိုအစီအင်ခံလာလို့ပဲရရှိကြည့်ရလက်ထံကြက်လို့ရှိရင်တော့သူတို့အသေးစိတ်သူတို့ပြောကြလိမ့်အခုလောလောဆယ်ကတော့အစီအင်ခံကတော့နားပါတယ်ရာကိုမေးတာရှင်းအဲ့တော့ပဲရှိကြည့်အဓိကကနော်အဲ့ဒါကြောင့်မလို့လက်ထံကျတော့သုံးငန်းစဉ်ဒီပါတယ်အတိအချာသူတို့ပြောနိုင်မှာဖြစ်ပါတယ်
KNU နဲ့ RCSS ကအချက်3ချက်ပါစာကိုပေးပို့စဉ်က PPSD ရဲ့သဘောထားအနေနဲ့ပေးပို့ခဲ့တာမဟုတ်တဲ့အတွက်ဒီကနေ့အစည်းအဝေးမှာဒီအချက်တွေကိုပြန်လည်ဆွေးနွေးတာတွေရှိခဲ့ကြောင်းပြောဆိုပေမဲ့ဒီအချက်3ချက်ကိုတော့ဥက္ကဋ္ဌဆိုင်ကရှင်းလင်းပြောဆိုတာမရှိပါဘူးပြည်တော်စုငင်းချမ်းရဲ့ညီလာခံ27ရာစုပင်လုံအစည်းအဝေးမှာပြည်တော်စုကခွဲမထွက်ရနဲ့ကိုပိုင်ပြဋ္ဌာန်းခွင့်အရေးတက်တွေပြန်လည်ပေါင်းစည်းရေးစားတဲ့ကိစ္စတွေပြည်လည်အောင်မဆွေးနွေးနိုင်သေးတဲ့အခြေအနေမှာ KNU နဲ့ RCSS ကနိုင်ငံရေးဆွေးနွေးတာတွေကိုယာယီရက်ဆိုင်ခဲ့ပြီးအချို့အဖွဲ့အစည်းတွေကတော့ NCA ပါသဘောတူညီချက်အရငင်းချင်းညီလာခံကိုဆက်လက်ဆောင်ရွက်လိုတာတွေရှိနေပါတယ်။ PPSD အတွင်းဒီကွဲလွဲနေတဲ့အချက်တွေအပေါ်မညီနိုင်နိုင်ရင်ငင်းချင်းလုပ်ငန်းစဉ်ဟာအားနည်းလာနိုင်ကြောင်းဥက္ကဋ္ဌဆိုင်ကတုံ့တက်ပါတယ်
။တို့ဒီကလေးတို့သူအားပါတယ်သူများမတက်ဆိုလို့ရှိရင်သူတို့ပေါင်းဆောင်ရမှုကလည်းအားပိုနေတော့တော့အားနေတော့လို့ရှိရင်ဟောဒီချမ်းကြီးဖြစ်စင်မှာသူကအချက်ထက်တက်နိုင်မှုသူကနည်းနည်းဖြစ်သွားမှာပေါ့အဲ့ဒါပဲဖြစ်တယ်နော
် PPSD အထူးစည်းဝေးကိုမနေ့ကအထိဆက်လက်ကျင်းပမှာဖြစ်ပြီးဒီစည်းဝေးဟာ PPSD မပြုတ်ကွဲရေးအတွက်လည်းအရေးပါတဲ့အစည်းအဝေးဖြစ်သုံးသက်တာတွေရှိနေပါတယ်